အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းလက်ဖြင့်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီပံ့ပိုးပေးခဲ့သူလည်းဖြစ်တဲ့အိန္ဒိယဝိုင်းရနိုင်ငံရေးသမားကြီးဂျော့ချ်ဖာနန်ဒက်စ်ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဂျော့ချ်ဖာနန်ဒက်စ်ဟာအယ်ဇိုင်းမာမှတ်ဉာဏ်ချိုးရိုးတဲ့ရောဂါကိုကာလရှည်ကြာခံစားပြီးတဲ့နောက်မှာကွယ်လွန်သွားတာဖြစ်ပါတယ်။ဂျော့ချ်ဖာနန်ဒက်စ်ဟာမြန်မာနိုင်ငံမှာရှစ်လေးလုံးရေးတော်ပုံတောင်းဆိုဆန္ဒပြမှုတွေနောက်ပိုင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒီမိုကရေစီရေးတွက်ကြလှုပ်ရှားသူចောင်းသားလူငယ်တွေကိုနယူးဒယ်လီမြို့ကသူ့ရဲ့နေအိမ်မှာနေထိုင်ခွင့်ပေးခဲ့တာ၊ရုံးခန်းဖွင့်ခွင့်ပေးတာစတဲ့အကူအညီတွေကိုပေးခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ကူညီပံ့ပိုးမှုတွေကြောင့်အိန္ဒိယလွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပမှာပါမြန်မာဒီမိုကရေစီအရေးကိုစိတ်ဝင်စားမှု၊ကူညီပေးမှုတွေကိုတိုးမြင့်ရရှိလာခဲ့ပါတယ်။ Socialist ဝါဒကိုယုံကြည်သူ George Fernandez ဟာ1980ခုနှစ်တည်းကစလို့အိန္ဒိယနိုင်ငံမှာအလုသမားအခွင့်အရေးတွေကိုဥဆောင်လှုပ်ရှားခဲ့သူဖြစ်ပြီးဂျနတာသားပါတီရဲ့ခေါင်းဆောင်တဦးအဖြစ်တာဝန်ထမ်းဆောင်ခဲ့သလိုနောက်ပိုင်းမှာသူ့ကိုယ်ပိုင်စမတာပါတီကိုတည်ထောင်ခဲ့ပါတယ်။ George Fernandez ဟာအိန္ဒိယနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအဖြစ်1998ခုနှစ်ကနေ2004ခုနှစ်တည်တာဝန်ထမ်းဆောင်ခဲ့သလိုဆက်သွယ်ရေးဝန်ကြီးစစ်မှုဝန်ကြီးနဲ့မြေထားဝန်ကြီးစတဲ့အစိုးရဝန်ကြီးတာဝန်တွေကိုလည်းအသီးသီးထမ်းဆောင်ခဲ့ပါတယ်။ George Fernandez ဟာမြန်မာဒီမိုကရေစီအရေးတင်တာမကဘဲတိဘက်လူမျိုးတွေရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုလည်းတက်ကြွစွာကူညီပေးခဲ့သူတူဦးဖြစ်ပါတယ်။